သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မိပြညာတွေလှည့်မြန်စွာတိုးတက်နေတဲ့ဒီနေ့ခေတ်မှာအင်တာနက်ဟာလူတွေရဲ့နေစဉ်ဘဝပညာရေးစီးပွားရေးကျန်းမာရေးလူမှုဆက်ဆံရေးနဲ့လွတ်လပ်စွာထောက်ပေါ်ပြောဆိုခွင့်အတွက်ကိရိယာတစ်ခုတစ်ပွဲဖြစ်လာပါပြီ။ဒါပေမဲ့မြန်မာနိုင်ငံမှာတော့2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီကအင်တာနက်ကိုတင်းကျပ်စွာကန့်တက်လိုက်တာကြောင့်ပြည်သူတွေဟာအခွင့်အလမ်းတွေအများကြီးဆုံးရှုံးနေကြရပါတယ်။လူမှုကွန်ရက်ပလက်ဖောင်းတွေဖြစ်တဲ့ Facebook, Instagram, Website နဲ့ Media Isto ကိုပိတ်ဆို့ထားတာလွတ်လပ်တဲ့သတင်းမီဒီယာတွေကိုဝန်ရောက်ကြည့်ရှုခွင့်ကန့်သတ်ထားတာတွေကြောင့်ပြည်သူအများစုဟာ Internet ကိုလွတ်လပ်စွာအသုံးပြုခွင့်ဆုံးရှုံးနေကြရပါတယ်။ဒီလိုကန့်သတ်မှုတွေဟာနေစဉ်ဘဝပညာရေးစီးပွားရေးဆက်သွယ်ရေးနဲ့အချက်အလက်ရယူခွင့်တွေကိုထိခိုက်စေကာပြည်သူတွေအတွက်ကြီးမားတဲ့အခက်အခဲတွေကိုဖြစ်ပေါ်စေပါတယ်။အင်တာနက်လုံးဝခွင့်မရတာဟာတာမန်ဆုံးရှုံးမှုတစ်ခုမဟုတ်ပဲအခုလိုနိုင်ငံတဝန်းစစ်ဖြစ်နေချိန်မှာမိမိကိုယ်ကိုကာကွယ်နိုင်မဲ့စစ်ရေးအခြေအနေမိုးလေဝသနဲ့အရေးပေါ်အခြေအနေစားတဲ့သတင်းအချက်အလက်တွေကိုမရရှိနေတာလည်းဖြစ်ပါတယ်။ကဘာကြီးတစ်ခုလုံးဖြစ်ပျက်နေသမျှကိုစက္ကန့်ပိုင်းအတွင်းသိနေနိုင်တဲ့ခေတ်မှာမြန်မာပြည်စစ်တပ်ဟာအင်တာနက်အသုံးပြုခွင့်ပိတ်ပင်ထားတာဟာပြည်သူတွေရဲ့မျက်စိနဲ့နားကိုပိတ်ပင်ထားနေတာဖြစ်ပြီးတော့နောက်ဆက်တွဲစုစုအနေနဲ့ပြည်သူတွေရဲ့ဒုတက်ခွင့်တွေနဲ့လူအသက်ပေါင်းများစွာကိုပါဓာတ်ရိုက်သက်ဆိုင်နေတာလည်းဖြစ်ပါရင်စကိုင်းတိုင်းတွေကပြည်သူတို့ကတော့တတိယအချက်အလက်အချိန်မီမရရှိခဲ့တာကြောင့်သူ့အသက်ဆုံးရှုံးရမလို့ဖြစ်ခဲ့တာနဲ့ပတ်သက်ပြီးအသက်35နှစ်အရွယ်ကိုမောင်ကအခုလိုပြောပြပေးပါရင
်ကျွန်တော်ရနေမယ်တော့ပြောတော့ကျွန်တော်ရကတတိယဖြစ်ခဲ့တာကြာပြီဖုန်းလာလည်းမရဘူးလေစတားနဲ့မအားကိုနေရစာတော့စတားနဲ့တော့မရဘူးကြောင်ခီးတခုသွားပြီးပြန်လာတော့ကျောင်းရွာနဲ့စကားစားရောက်နေရကျောင်းမသိဘူးကျောင်းပြန်လာတဲ့တန်းလည်းဖုန်းလာမရဘူးလေရန်လည်းရောရောဆက်တူမရဘူးစကားစားဝင်နေတယ်ကျောင်းမသိဘူးဖြစ်ချင်တော့တော်ခက်ခက်လန့်နေကြောင်ပြန်လာတော့မြင်တာပေါ့အဲ့မှာဆက်ဆက်ဝင်လာဝင်ဆက်ဆက်ဝင်ဆက်ဆက်ဝင်လာတဲ့သူတွေကိုတွေ့တာတော်ဗီဒီယိုတွေကလည်းရောင်းထဲမှာယူနီဖောင်းမွေးဘူးလေအကျော်ဆက်ဆက်ကျော်ဝါဆက်ဆက်ဝင်ဆုံးမန်တီယိုဆောင်းမြင်းချင်းပဲတစ်ပင်တော့ဝင်ဝင်ပြီးတခြားကြည့်ရပေါ့ဆက်ဆက်ဟောင်းမောင်းလေကျောင်းတော်ကြီးပြောမှာပဲကျောင်းရင်မြင်လို့လေသူကရင်မြင်သွားပြီကျောင်းတက်ခိုင်ခံမှာဘယ်နဲ့မရှိအောင်ဆိုးလေကျောင်းတက်နေတာဆွင့်ရတယ်ကျောင်းတက်နေတာဖြစ်တာ
လွတ်လပ်တဲ့သတင်းမီဒီယာတွေနဲ့လူမှုကွန်ရက်စာမျက်နှာတွေကိုပိတ်ဆို့ထားတာဟာလေသတင်းအမှားတွေကိုပြန့်ပွားဖို့အကောင်းဆုံးမီဩဇာဖြစ်လာပါတယ်။ပြည်သူတွေဟာခိုင်လုံတဲ့သတင်းရင်းမြစ်တွေကိုဝေရောက်ကြည့်ရှုနိုင်စွမ်းမရှိတော့တဲ့အခါတဆင့်စကားတွေကောလာဟာလာတွေနဲ့စနစ်တကျဝါဒဖြန့်ထားတဲ့သတင်းအမှားတွေကိုယုံကြည်လာကြပါတယ်။ဒီကနေ့ခေတ်မှာဆိုရင် AI နဲ့ဖန်တီးထားတဲ့ဗီဒီယိုဖိုင်တွေဟာအစ်စ်နဲ့လုံးဝထပ်တူကျနေပြီးအတုဆိုတာကိုတော့ခွဲခြားဖို့ခက်ခဲလာပါတယ်။ပြည်သူတွေဟာစနစ်တကျဝါဒဖြန့်ထားတဲ့သတင်းအမှားတွေကိုသိရှိလာပြီးတဲ့နောက်ခိုင်လုံတဲ့သတင်းအရင်းအမြစ်တွေကိုဝင်ရောက်ကြီးရှုနိုင်စွမ်းမရှိတော့တဲ့အခါတဆင့်စကားတွေကောလာဟာလာတွေနဲ့စနစ်တကျဝါဒဖြန့်ထားတဲ့သတင်းအမှားတွေကိုယုံကြည်လာကြပါတယ်။သတင်းအမှားတွေနဲ့ပတ်သက်ပြီးရန်ကုန်မြို့မှာနေထိုင်တဲ့အသက်25နှစ်အရွယ်အမျိုးသားတဦးကအခုလိုပြောပြပါတယ်
။အင်တာနက်ကိုလွတ်လပ်စွာသုံးခွင့်မရတော့တဲ့မှန်ကန်တဲ့သတင်းနဲ့သတင်းအမှားတွေကိုဘယ်လိုခွဲခြားလို့ရမလဲဆိုလို့ရှိရင်ကခဲတာတော့တော်တော်ကခဲတယ်ဗျ။ဟုတ်ချင်တာကျွန်တော် Facebook တွေ TikTok တွေကျွန်တော်တို့မှာဆိုလို့ရှိရင် spam ဖြစ်တယ်။ချိုးစတင်နေရတယ်။ TikTok ဆိုဘူးဆိုတယ်။ရန် spam ဖြစ်တယ်။ဘာမှမသိဘူး။အဲ Facebook မှာဆိုလို့ရှိရင်အဲ့လိုပဲ အဲတတင်းကဘယ်လိုမှမသိဘူးနည်းနည်းစာသားတွေကျောင်းကျောင်းကျောင်းတော့ရေးပြီးတော့ဟိုလင်းဝင်မှာဒီလင်းဝင်မှာဆိုတာမျိုးတွေအဲ့လိုမျိုးတွေဖြစ်လာတဲ့အခါကျတော့လူတွေကစိတ်ဝင်စားတယ်ဝန်ကြီးတယ်အမားတွေလည်းပြောက်သွားတယ်ပြီးချိုးရဲ့ information ချိုးရဲ့ personal data တွေမှာကျွန်တော်တို့ပြီးလိုက်ရတဲ့ data မျိုးတွေမှာဖြစ်နိုင်တယ်ဆိုတော့cyber attack တွေမှာကျွန်တော်တို့ကခံရနိုင်တယ်ဒီလိုမျိုးတွေအင်တာနက်သုံးရမလွယ်ဘူးအင်တာနက်သုံးရမှာအခက်အခဲတွေများစွာရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့လုံးရေးကတော့ထိခိုက်နိုင်တယ်ပေါ့နော်။သတင်းမှသတင်းမှခွဲခြားဖို့ဆိုတာလည်းမလွယ်ကူတော့ဘူး။ဒါတောင်ကကျွန်တော်တို့ကဒီ global ရောဒီ local ရောထားပါတော့ဒီဟာနဲ့ပတ်သက်တဲ့သတင်းတွေကိုအွန်လိုင်းအနေနဲ့source ရကြတာများတယ်။အဲ့ဟာကမှဘယ်ကသတင်းမှလည်းသတင်းမှလည်းဆိုတာလည်းခွဲခြားဖို့ဆိုတာလည်းအဲ့လိုမျိုးနည်းနည်းလေး research လုပ်နိုင်မှတည်ရမှာပေါ့နော်။ဆိုတော့ research လုပ်ဖို့လွယ်ကူမနေဘူးပြအင်တာနက်သုံးမှုတော့မလွယ်ကူမနေဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ကတစ်စင်စကားတစ်စင်သားတွေနဲ့ကြည့်မလားရုံပြောကြောင်ပြောတွေနာတရင်ကြီးကြားပြီးတော့ဟိုကတော့ဟုတ်လားအော်ဟုတ်တယ်ဆိုတာမျိုးတွေဖြစ်သွားလိမ့်မယ်ဆိုတော့ကျွန်တော်တို့ကပိုင်းတိုင်းဘာမှတီးတဲ့ society ကြီးဖြစ်သွားလိမ့်မယ်ဘာမှတိတ်မတီးတဲ့ဘာမှဟို center of society ကြီးဖြစ်သွားနိုင်တယ်ပေါ့နော
်အင်တာနက်ဖြတ်တောက်မှုတွေကြောင့်ပြည်သူတွေဟာနိုင်ငံတွင်းဖြစ်ပွားနေတဲ့အမှန်တရားတွေလူ့အခွင့်အရေးချိုးဖောက်မှုတွေတဘာဝ BNR အကြောင်းကိုအချိန်နဲ့တပင်းကြီးသိရှိခွင့်ဆုံးရှုံးနေကြပါတယ်။ဥပမာ2025 March လစကိုင်းငလင်အတွင်းအင်တာနက်ကန့်သတ်မှုတွေကြောင့်ကယ်ဆယ်ရေးအချက်အလက်တွေမရောက်ရှိနိုင်ခဲ့ပဲထိခိုက်မှုပိုဆိုးခဲ့တယ်လို့အစိုးရခန်းစာတွေမှာဖော်ပြထားပါတယ်။ဒါဟာတာဒကတစ်ခုပဲရှိပါတယ်။မြေပြင်မှာဒီထက်အချိန်မီဆိုတဲ့ပြဿနာတွေကိုပြည်သူတွေဟာနေ့စဉ်ရင်ဆိုင်ကြုံတွေ့နေကြရတာလည်းဖြစ်ပါတယ်။ခေတ်သစ်ပညာရေးစနစ်မှာအင်တာနက်ဟာအကြီးအမားဆုံးသောစာကြည့်တဲ့တစ်ခုဖြစ်ပါရင်ဒါပေမဲ့မြန်မာနိုင်ငံကလူငယ်တွေအတွက်တော့အဲ့ဒီစာကြည့်တိုက်ကြီးဟာတော့ခက်ခံထားရပါတယ်နိုင်ငံတကာကနေအခမဲ့တင်ကြားနိုင်တဲ့သင်ခန်းစာတွေရပ်တိုသင်တန်းတွေ YouTube ကဗဟုသုတတွေနဲ့သုတေသနစာတမ်းတွေကိုလေ့လာဖို့မြန်မာမှာ online platform တွေပိတ်ဆို့ခံထားရတာ internet အရှိန်မြင့်ကွေတာကုန်ကျစရိတ်မြင့်တက်တာတွေကြောင့်ကျောင်းသားတွေပညာရေးအခွင့်အလမ်းဆုံးရှုံးနေရပါတယ်အထူးသဖြင့်ကျေးလက်ဒေသအကြောင်းသားတွေနဲ့နိုင်ငံတကာပညာရေးရယူနေရတဲ့လူငယ်တွေအတွက်ကြီးမားတဲ့အဟန့်အတားဖြစ်ပေါ်နေပါရင်ရလတ်အနေနဲ့ပညာရေးအရေးအသွေးကျဆင်းတာရွေးစက်သစ်တွေနောက်ကျကြံ့ညစ်တာတွေဖြစ်ပေါ်လာနေပါရင်အင်တာနက်အခက်အခဲတွေကြောင့်ပညာရေးမှာဆုံးရှုံးရတာတွေနဲ့ပတ်သက်ပြီးအထပ်ပါအမျိုးသားကအခုလိုပြောပြပါရင်အင်တာနက်အခက်အခ
ဲတွေကြောင့်လွတ်လွတ်လပ်လပ်ရတဲ့အခွင့်အရေးမျိုးတွေအများကြီးပဲပေါ့အများကြီးပေါ့ဆိုတာတောင်းတယုံကျွန်တော်တို့ဟို YouTube တွေကျွန်တော်တို့ထားပါတော့ social media platform တွေမှာ free course တွေတော့အများကြီးရှိတယ်ဗျာဒီလားအဲတင်ယူလက်ကားတင်ယူလို့ရမယ် platform တွေအများကြီးရှိတယ်ဆိုတော့အဲ့လိုကန့်သက်ခံရရလို့ရမလို့ကျွန်တော်တို့အဲလူငယ်တွေအနေနဲ့အဲ့ဒါတွေကိုကျွန်တော်တို့စိတ်မဝင်စားနိုင်တော့စိတ်ဝင်စားရဆိုရင်တော့မှတော်ကြီးဗျာဟိုနီးလန်းကြီးဘောင်းဆိုချာချက်ကိုချက်ကဲကြိုးစားပြီးတော့မှဒါတွေကိုတင်ယူလို့ရမှာဆိုတော့ red community နဲ့တော့ကြမလို့အဲခစ်စနေရဟောအကုန်လုံးကစပါးပြေလုံနေရတာပေါ့နော်အဲအဲ့တော့အဲ့ဒါကိုအမဆိုင်နေတော့လွယ်လွယ်လည်းမလွယ်ဘူးဆိုလို့ရှိရင်ကျွန်တော်ကအဲ့အခွင့်အရေးနေအကုန်လုံးကျွန်တော်ကမရနိုင်ဘူးလက်လွတ်ရတာဒီပဲသူဆိုလွတ်လွတ်လိုက်လို့လက်လွတ်လိုက်ရမှန်းတော့မသိလိုက်ရဘာလို့လဲဆိုတော့ကျွန်တော်တို့မြေစပါးပြေဖြစ်အောင်လုပ်ထားတာကိုတင်းဒီစီပါရှာဖို့အဲစီပါရှာဖို့ရဲ့တင်းနေခက်ခဲရကြတယ်မလို့ရှင်းတာမလဲဆိုတော့ကျွန်တော်တို့ကအမြဲကောင်းနေရောက်နေတာကျွန်တော်တို့ရဲ့ top personal developing အပိုင်းဒီ personal skill approve ဖြစ်ဖို့ဒီပြီးနောက်တဲ့အခွင့်အလမ်းတစ်တည်းနောက်ဒီပညာရဲ့အများကြီးနေလေ့လာဖို့ဆိုတာကျွန်တော်တို့ကောင်းနေမှာထပ်မတွေးနိုင်တော့ကျွန်တော်တို့ဒီနေ့ပတ်ဆိုင်ရှာမယ်အသွားမယ်ညစ်တူပါသွားမယ်လာမယ်အန္တရာယ်များတတိထားရတယ်အဲ့ဒါတွေလည်းပဲကျွန်တော်တို့လုံးပန်းပြီးတော့ဒီနေ့တာကုန်သွားတာဆိုတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လည်းအခွင့်အလမ်းတွေလွတ်ရတယ်ဆိုတာဟိုဒီငငရငါးနှစ်လောက်ခရီးစားတာပေါ့
။အင်တာနက်ကိုလွတ်လပ်စွာသုံးခွင့်မရှိတာကြောင့်မြန်မာလူငယ်တွေဟာအင်းနီးချင်းနိုင်ငံတွေကလူငယ်တွေနဲ့ရင်ပေါင်တန်းနိုင်စွာညှို့နေလာတယ်လို့စစ်ပွားပညာရှင်တွေကဆိုကြပါတယ်။ဒါဟာမျိုးဆက်တစ်ခုလုံးရဲ့ပညာရေးနဲ့တီထွင်ဖန်တီးနိုင်စွာကိုရည်ရွယ်ချက်ရှိရှိနှိပ်ကွပ်ထားတယ်လို့ဖြစ်နေပြီးရေရှည်မှာတိုင်းပြည်အတွက်ကုစားမရနိုင်တဲ့အဆုံးရှုံးမှုကြီးဖြစ်လာလိမ့်မယ်လို့သုံးသပ်နေကြပါတယ်။အင်တာနက်ဟာပညာရေးအပြင်လူမှုအတိုင်းအဝိုင်းကိုချိတ်ဆက်ပေးတဲ့တရားတစင်းလည်းဖြစ်ပါတယ်။အထူးသဖြင့်ဒီပိုင်းရောက်နေတဲ့မိသားစုဝင်တွေနဲ့ဆက်သွယ်ရမှာအင်တာနက်ဟာအကြီးကအခမ်းကဏ္ဍကနေပါဝင်ပါတယ်။ဒါပေမဲ့အင်တာနက်ဖြတ်တောက်မှုနဲ့ပိတ်ဆို့မှုတွေကြောင့်မိသားစုချင်းအဆက်အသွယ်ပြတ်တောက်တာတစ်ဖက်ရဲ့အခြေအနေကိုမသိရှိရတာတွေက မိသားစုဝင်တွေကြားမှာပြင်းထန်တဲ့စိတ်ဖိစီးမှုတွေကိုခံစားရစီပါတယ်။မိသားစုဝင်တွေကိုအဆက်အသွယ်မရတဲ့အခါစိတ်ပူပန်ရတယ်လို့အသက်20ကျော်အရွယ်အညာသားရွယ်မှုကပြောပါတယ
်။မိသားစုဝင်တွေတနေရာနဲ့တနေရာအဆက်အသွယ်ပြတ်တောက်သွားတဲ့အခါဒီဖုန်းလိုင်းမမိတဲ့အခါမျိုးတွေမှာဆိုရင်စိတ်ပိုင်းဆိုင်ရာမဖြစ်တဲ့ညာဖြစ်တဲ့ဆိုအရင်ဆိုရင်ပူပန်စိတ်တွေကြီးတယ်ပေါ့။အဲဘာဖြစ်လို့လဲပေါ့။အစစ်တပ်စစ်မှုထမ်းတွေကပါသွားလာစစ်တပ်ကမြဖမ်းလိုက်ပြီလားဖြစ်တယ်ညာဖြစ်တယ်သာတကယ်ဆိုရင်သိတော့အကြီးရအဆက်အသွယ်ရပြီဒီမှာပဲအင်းချနိုင်တော့ပေါ့တပင်းချနိုင်တော့အဲ့ဒါပဲ
2025ခုနှစ်ဇန်နဝါရီ1ရက်မှာစစ်ကောင်စီကပြတ်ထန်းခဲ့တဲ့စိုက်ဘာလုံခြုံရေးဥပဒေဟာဇူလိုင်30ရက်မှာအပြည့်အဝအနာသက်ဝင်ခဲ့ပြီးခွင့်ပြုချက်မရှိဘဲ VPN အသုံးပြုခြင်းကိုပိတ်ပင်ထားပါတယ်ဒီဥပဒေအရခွင့်ပြုချက်မရှိဘဲ VPN အသုံးပြုထူထောင်မယ်ဆိုရင်ထောင်ဒဏ်6လအထိချမှတ်နိုင်ပြီးတော့တန်ငွေကျပ်10သိန်းကနေ300အထိကောက်ခံနိုင်တယ်လို့ပြဋ္ဌာန်းထားပါတယ်။ဤပညာခင်မှာလူတိုင်းထုတ်ဖော်ပြောဆိုခွင့်ရှိသင့်ပါတယ်။ဒါပေမဲ့မြန်မာမှာ DPN စောင့်ကြည့်မှုဖုန်းစစ်ဆေးမှု VPN သုံးပြုတာတွင်ဖမ်းဆီးတန်ငွေချမှတ်မှုတွေကြောင့်ပြည်သူတွေဟာကြောက်ရွံ့မှုတွေနဲ့နေနေကြရပါတယ်။စိုက်ဘာလုံခြုံရေးဥပဒေကပြည်ပမှာနေတဲ့မြန်မာနိုင်ငံသားတွေကိုပါထိခိုက်နိုင်တယ်လို့ပြဋ္ဌာန်းထားတာကြောင့်ကိုရေးအချက်အလက်လုံခြုံရေးဆုံးရှုံးမှုပို့ဆိုးလာပါတယ်။ Freedom House အစီရင်ခံစာအရမြန်မာဟာတရုတ်နောက်ပိုင်းအင်တာနက်လွတ်လပ်မှုအစိုးဆုံးနိုင်ငံအဖြစ်ဆက်ရက်တည်နေပါတယ်။ဒီလိုကန့်သက်ထိန်ချုပ်မှုတွေကြောင့်အင်တာနက်သုံးရမှာတော့ထိတ်လန့်လာတယ်လို့အသက်20ကျော်အရွယ်ရှမ်းပြည်မှာနေထိုင်တဲ့အမျိုးသမီးတဦးကပြောပါတယ်။
အနာသိမိနောက်ပိုင်းကာလတစ်လျှောက်လုံးကလေ VPN ခံသုံးရတဲ့အခြေအနေကတော်တော်အခက်တွေ့တယ်။အစာပင်းရဆိုလို့ရှိရင် VPN application တွေတွေ့လို့ရှိရင်ငွေတောင်းတာတွေပေါ့လို့ရှိရင်ရစ်တာတွေထိဖြစ်တယ်။နောက်ပိုင်း VPN လုံးဝမသုံးရအောင်ဘန်းမေထိပါချားလိုက်ရသေးတယ်။အဲ့တော့စိုးရင်စိတ်တော့ရှိတာပေါ့ဖုန်းဆိုတာလည်းကိုယ်နဲ့မကွာဘယ်တော့တော့တင်နေကြလေ။တယ်ချင်းစစ်မလဲမသိတာမလို့ဖုန်းမပါတော့လည်းအဆင်မပြေပြန်ဘူး။အဲ့ VPN ကြီးကိုထည့်လိုက်ဖြတ်လိုက်နဲ့အမြဲတမ်းကြအဆင်မပြေပြန်ဘူး။နောက်ပိုင်းတငယ်ချင်းတွေတော့တိတ်ဆက်တယ်မဖြစ်ဘူး။သူတို့ကဒီ VPN ချိတ်ရဖြူရအဆင်ပြေတာကြီးကိုစိတ်မရှိလို့ social media တွေတိတ်မသုံးကြတော့ဘူးတဲ့။ Telegram ကတော့ VPN မလို့တော့ Telegram ကတော့သုံးဖြစ်နေတာ
။21ရာစုမှာအင်တာနက်ဟာမျက်စိမီးနဲ့ရေလိုပဲအခြေခံလိုအပ်ချက်တစ်ခုဖြစ်လာခဲ့ပြီးဖြစ်ပါတယ်။အင်တာနက်သုံးစွဲခွင့်ကိုကုလသမဂ္ဂကအခြေခံလူအခွင့်အရေးတစ်ခုအဖြစ်အတိအမှတ်ပြုထားပါတယ်။ဒါပေမဲ့မြန်မာပြည်သူတွေအတွက်တော့အဲ့ဒီအခွင့်အရေးဟာအလံဝင်းနေစေဖြစ်ပါတယ်။အင်တာနက်ကိုလွတ်လပ်စွာသုံးခွင့်မရတာဟာနိုင်ငံတကာနိုင်ငံရဲ့ဒီမိုကရေစီစံနှုန်းတွေကိုဖျက်ဆီးရုံသာမကပဲပြည်သူတို့ရဲ့နေစဉ်ဘဝကိုပါအစိအတောက်ဖြစ်စေပါတယ်။ပိတ်လောင်ခံထားရတဲ့ digital နယံတွေပြိုလဲသွားပြီးပြည်သူတွေလွတ်လပ်စွာသတင်းသိပိုင်ခွင့်ပြောဆိုခွင့်နဲ့ချိတ်ဆက်ခွင့်ရမယ့်နေ့ကိုမြန်မာပြည်သူတိုင်းကမျှော်လင့်တောင်းတနေကြပါတယ်။ဒီသတင်းဆောင်ပါကိုကျမစိန်ကတင်ဆက်ပေးထားပါတယ်ရှင
်။ SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ်။SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ